မလေးရှားနိုင်ငံဆလံကောပြည်နယ်ထဲမှာမလေးရှားပြည်ရဲ့ဝန်ကြီးနဲ့လဝကညွှန်ချုပ်တို့ဥဆောင်ပြီးကလန်မဲရူဇေကြီးအနီးတစ်ဝိုက်မှာရှိတဲ့တရားမဝင်နိုင်ငံသားသား904ဦးကိုပြီးခဲ့တဲ့ရက်ကဖမ်းဆီးစစ်ဆေးခဲ့ရမှာ UNHCR ကကန်ဆောင်ထားတဲ့လူ600ကျော်နဲ့အထောက်ထားမဲ့50ကျော်ဖမ်းဆီးခံရပါတယ်။မလေးရှားနိုင်ငံထိတ်တဲစခန်းတွေကမြန်မာတွေကိုအကူအညီပေးနေတဲ့ဥတီဟမမောင်ကတော့ UNHCR ကကိုင်ဆောင်ထားသူတွေအများပြပါဝင်တဲ့အတွက်သူတို့တွေဟာမြန်မာပြည်ကလာကြတဲ့ရိုဟင်ဂျာတွေလို့ယူဆရကြအောင်အခုလိုပြောပါတယ်
။ဒီကလန်မဲရူးမှာပေါ့ကလန်မဲရူးဘက်မှာတခြားနေရာတွေတော့ရှိတော့ရှိတာပေါ့နော်ဒါပေမဲ့ကြီးကြီးမားမားလောက်တော့လုံးလုံးစဲအိတ်တစ်ခုပဲရှိသေးတယ်။သူတို့သတင်းထုတ်ပြန်ရေးရတော့900ဝန်းကျင်လောက်ရှိတယ်ပေါ့နော်အဲ900ဝန်းကျင်ပထမမြန်မာနိုင်ငံသားတွေလည်းပါတယ်ဒီဘင်္ဂလားဒေ့ရှ်လူမျိုးတွေလည်းပါတယ်နောက်ဟိုအင်ဒိုနီးရှားလူမျိုးတွေပေါ့နော်တော့နိုင်ငံသားသားတော့လူစုံပေါ့ဒါပေမဲ့ညာတော့မင်းတို့ပြောတာဆို UNHCR ကတိုင်ဆောင်ထားတဲ့ TV ဟိုအဲ့ဒီထဲမှာပါတယ်ပေါ့နော်ဘယ်နဲ့ UNHCR ကညာတော့ချင်းကိုင်ဆောင်ထားတဲ့ဆိုလို့ရှိရင်တော့ဟိုလူရင်းကြလူမျိုးတွေဖြစ်ဖို့များတယ်ပေါ့နော်ဘာလို့လဲဆိုတော့ဟိုအတိတ်ကဒီ UNHCR ကရဲ့ကိုင်ဆောင်တဲ့သူတော်များများကသူတို့ပဲညာတော့ချင်းထုတ်ပြီးတာများတယ်လေဟိုကျန်တဲ့ထိုင်းရင်သားတွေတော့ထုတ်တော့ထုတ်ပြီးတာပေါ့ဒါပေမဲ့ငဲတယ်
ဖက်စီခံနိုင်ရသူတွေကိုစမုံကြီးထိတ်သိမ်းစခန်းကိုပို့ဆောင်ပြီးစစ်ဆေးမှုတွေလုပ်နေတာပါသူတို့ကိုတေချာစီစစ်နေတာတွေလုပ်နေတယ်လို့လည်းဥတီဟမမောင်ကပြောပါတယ
်လုံးလုံးနဲ့သူတို့ကိုဒီထိတ်သိမ်းစခန်းတွေကိုဟိုအရင်ပို့ထားတာပေါ့နော်ထိတ်သိမ်းစခန်းဥတက်ဆိုင်ရနေနေစခန်းရနေပြီးတော့သူတို့ဒီထိတ်သိမ်းစခန်းတွေကိုယာယီပို့ထားတယ်ဟိုထိတ်သိမ်းစခန်းတွေကနေအစီအစီစစ်ဖို့ရှိပါတယ်ဟိုပုံမှန်အားဖြင့်ဆိုလို့ရှိရင်တော့အခုကအင်မီဂရေးရှင်းကဖမ်းတာဖြစ်တဲ့အတွက်ထိန်းသိမ်းစခန်းတွေမှာဆိုယာယီတို့ဟိုထိန်းသိမ်းထားပြီးတော့အိတ်ကနေပြဲတို့အချက်လက်တွေကိုပြန်စီစစ်လို့အချက်လက်မှန်ကန်တယ်ဆိုလို့ရှိရင်တော့ပြန်လှုပ်ပေးဖို့ရှိပါတယ်ခင်ဗ
ျအခုလိုမျိုးဖမ်းဆီးတာဟာနေရပြန်ဖို့အတွက်တွန်းအားပေးတဲ့စီမံချက်ကြီးဖြစ်တယ်လို့လည်းဥတီဟမမောင်ကဆိုပါတယ
် CI နဲ့ပြန်တဲ့ဟာတွေကိုဟိုလုပ်နေပြီလေဟိုနောက်ဆုံးထားပြီးတော့6လပိုင်း30ရက်နေ့နောက်ဆုံးထားပြီးပြန်ဖို့တို့စပြီးတော့ဟိုလုပ်နေပြီဆိုတော့တို့အဲ့လိုမျိုးဟိုဒီအစီအစဉ်တွေရှိနေတဲ့အတွက်ဒီလူဟိုကိုနေရနိုင်ငံပေါ့နော်ပြန်နိုင်အောင်ဆိုပြီးတော့တို့ဟိုဒီလိုမျိုးဟာမျိုးဒီအဖမ်းကြီးတွေလုပ်ခဲ့ဟာမျိုးပုံမှန်ဆို6လပိုင်းရဲ့ဒီ12လပိုင်းပေါ့နော်ဒါပုံမှန်တို့လုပ်နေကြဆိုတော့လေအခုကတော့တို့စီမံချက်ဟိုအဲ့လိုကြီးကြီးလုပ်ပြီးတော့စနေပြီးတော့ကျွန်တော်တို့အဲ့လိုတုံးတက်တာပေါ့
ပြီးခဲ့တဲ့20ရက်နေ့ကထိတ်သိမ်းစခန်းကနေအစုလိုက်ပြုံလိုက်ထွက်ပြေးကြတဲ့ရိုဟင်ဂျာတွေတဲကလူတရားကျော်ကိုပြန်ပြီးတော့ဖမ်းမမိသေးတဲ့အတွက်ရိုဟင်ဂျာတွေအစုဝေးနဲ့ရှိတဲ့နေရာတွေကိုလိုက်လံဖမ်းဆီးမှုတွေလည်းရှိနေတာပါအခုဆိုရင်ကလန်မဲရူဇေကြီးတဝိုက်ကမကရိုဟင်ဂျာတွေအများစုနေထိုင်ရာဆာလာယန်ပါစာဘိုရွန်ဇင်းတဝိုက်မှာလည်းဖမ်းဆီးမှုတွေဆက်လုပ်သွားမှာဖြစ်ကြောင်းမလေးရှားပြည်ရေးဝန်ကြီးကထုတ်ပေါ်ပြောဆိုခဲ့ပါတယ်ရှင်